သမရဦးသိန်းစိန်ကသူ့အစိုးရလှုပ်ဆောင်ချက်တွေကအဓိကထားဖော်ဆောင်နေတဲ့အချက်တွေကိုနိုင်ငံရေးပါတီ60ကျော်နဲ့ဒီကနေ့ရန်ကုန်မြို့မှာတွေ့ဆုံပြီးရှင်းလင်းခဲ့ပါတယ်။အပြစ်ခတ်ရဆဲပြီးငြိမ်းချမ်းရေးဖော်ဆောင်မဲ့လုပ်ငန်းစဉ်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့တိုးတက်ဖွံ့ဖြိုးတဲ့အနာဂတ်မြန်မာနိုင်ငံဖော်ဆောင်ရေးတို့မှာလက်ရှိအစိုးရလှုပ်ဆောင်နိုင်ခဲ့တာတွေကိုသမရကနေပြီးတော့နိုင်ငံရေးပါတီတွေကိုခြားပြခဲ့ပါတယ်။နိုင်ငံရေးပါတီတွေဘက်ကလည်းလက်ရှိအစိုးရရဲ့လိုအပ်ချက်တွေကိုထောက်ပြခဲ့ကြပါတယ်။အပြည့်အစုံကိုတော့မတ်သိန်ကြီးထိုက်ကဆက်ပြီးပြောပြပါမယ်ရှင်
။သမရဦးသိန်းစိန်ဟာဒီကနေ့နိုင်ငံရေးပါတီ65ပါတီတဲကပါတီ62ခုတို့ကကိုယ်စားလှယ်တွေနဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်။လက်ရှိအစိုးရအနေနဲ့ငြိမ်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစေရေးတမျိုးသားလုံးဖွံ့ဖြိုးတိုးတက်ရေးနဲ့တိုးတက်တဲ့အနာဂတ်ဖြစ်ပေါ်လာရေးကိုလှုပ်ဆောင်နေတယ်လို့သမရဦးသိန်းစိန်ကသူ့ရဲ့အဖွဲ့မိန်ခွန်းမှာထည့်ပြီးတော့ပြောခဲ့ပါတယ်။ဒီလုပ်ငန်းစဉ်တွေကမှနိုင်ငံရေးပါတီတွေကိုသူ့အနေနဲ့အထူးတင်ပြခြင်းနဲ့အချက်၃ချက်ကတော့အပြည့်အခက်ရက်စဲရေးဖွဲ့စည်းပုံအခြေခံပြင်ဆင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ဖြစ်ပါတယ်လို့သမရဦးသိန်းစိန်ကပြောပါတယ်။တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးလက်မှတ်ထိုးပြီးချိန်မှာပါဝင်တဲ့သူအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကြီးကျင်းပဖို့လေသမရဦးသိန်းစိန်ကအခုလိုပြောဆိုပါတယ
်။နိုင်ငံရေးဆွေးနွေးပွဲကြီးကိုပါဝင်တိုက်တဲ့လူတွေနဲ့ကျင်းပဖို့နိုင်လို့ပြင်ဆင်နေပါတယ်။အချုပ်ချာအာဏာကိုထိပါတဲ့ကိစ္စနဲ့ပြည်တော်စုမြန်မာနိုင်ငံတော်ကခွတ်ထွက်မယ်ဆိုတဲ့ဒီကိစ္စတွေကလွဲရင်အခြားကိစ္စအားလုံးကိုဆွေးနွေးနိုင်ဖို့အတွက်တကားဖွင့်ထားပါတယ်။
ဒုတိယအချက်ကတော့အခြေခံဥပဒေပြင်ဆင်ရေးဖြစ်ပါတယ
်။တတိယအပိုင်းကတော့နိုင်ငံဥဆောင်မှုဆိုင်ရာအရေးချင်းတတ်မှတ်မှုအတွက်လိုအပ်မဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ကိစ္စပဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်တဲ့ကျွန်တော်ရဲ့သဘောထားကတော့မြေသိနိုင်ငံသားတိုင်းရင်းသားတပုဘုံမှာမြန်မာနိုင်ငံကိုနိုင်ငံရေးအရဥဆောင်နိုင်ငံကိုကတ္တတားမြစ်ထားမျိုးမဖြစ်စေလိုတဲ့နိုင်ငံရေးစေတနာရှိသလိုတဖက်ကလည်းမိမိတို့အမျိုးသားအချိုးစည်းဝါးနဲ့မိမိတို့နိုင်ငံရဲ့အချုပ်အခြာအာဏာတည်ထောင်ခိုင်မြဲကိုမထိပါစေမဲ့တင့်တင့်ထောက်ပတ်တဲ့အကာအကွယ်ပေးနိုင်တဲ့အခြေခံမူများရှိဖို့လည်းလိုလားပါလဲ
တတိယအချက်ဖြစ်တဲ့ဖွံ့ဖြိုးရေးလုပ်ငန်းစဉ်အဖြစ်လက်ရှိအစိုးရကပုံဖော်ဆောင်ရွက်နေတာဖြစ်ပေမဲ့လိုအပ်ချက်တွေကတော့အများကြီးရှိပါသေးတယ်လို့သမရဦးသိန်းစိန်ကဝန်ခံပြောဆိုပါတယ်လက်ရှိအစိုးရလက်ထက်အတွင်းဆောင်ရွက်ချက်တွေအပေါ်မှာနိုင်ငံရေးပါတီတွေဘက်ကပြန်လည်ထောက်ပြပြောဆိုခဲ့ကြပါတယ်။အပြည့်အခက်ရက်စဲရေးလှုပ်ဆောင်ချက်နောက်အစိုးရအနေနဲ့ပြည်သူတွေရဲ့ယုံကြည်မှုလေးစားမှုပိုပြီးရှိအောင်လှုပ်ဆောင်ဖို့လာမယ့်ရွေးကောက်ပွဲတွေတရားမျှတမှုရှိရေးရွေးကောက်ပွဲကော်မရှင်မှတိုင်းရင်းသားတွေထည့်ဖို့စာရာတွေကိုထောက်ပြခဲ့ကြပါတယ်။ချင်းမျိုးသားဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးစိုးစံကတော့မြန်မာနိုင်ငံရဲ့အနာဂတ်အတွက်တွေးဆဆွေးနွေးကြဖို့အခုလိုတိုက်တွန်းခဲ့ပါတယ
်။လေးပွင့်ဆိုင်ဆွေးနွေးဖို့ဆိုတာအရေးကြီးပါတယ်။ဒါပေမဲ့လေးပွင့်ဆိုင်ယုံနဲ့ကျွန်တော်မြန်မာနိုင်ငံရဲ့အနာဂတ်ကျွန်တော်ကပေါ်ဆောင်လို့ရမယ်မထင်ပါဘူး။ဖြစ်နိုင်လို့ရှိရင်ငါးပွင့်ဆိုင်ဖို့ကျွန်တော်တောင်းဆိုပါတယ်။တိုင်းရင်းသားဖက်ကကိုယ်စားလှယ်တဦးတော့ထည့်ပေးစီခြင်းပါတယ်။အားလုံးကျေးဇူးတင်ပါတယ်ခင်ဗျာ
။တမရလွတ်တော်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်နဲ့တိုင်းရင်းသားကိုယ်စားလှယ်တဦးတို့ငါးပွင့်ဆိုင်တွေ့ဆုံဆွေးနွေးဖို့ဦးစိုးစံကတိုက်တွန်းခဲ့တာဖြစ်ပါတယ်။ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာဒူးဂျာကတော့စစ်မှန်တဲ့ငြိမ်းချမ်းရေးအတွက်ဖက်ဒရယ်စနစ်ကိုနီးမှန်လမ်းမှန်ကျင့်သုံးဖို့ပြောဆိုခဲ့ပြီးကချင်ပြည်နယ်အတွက်ရောမြန်မာတိုင်းနိုင်ငံလုံးအတွက်ပါအရေးပါလှတဲ့မြစ်စုံစဲတိဆောက်ရေးဆိုတာကိုလုံးဝအပြစ်သက်ရပ်ဆိုင်းရေးအခုလိုတိုက်တွန်းပြောဆိုခဲ့ပါတယ
်။ဒီမြစ်စုံရေးကသာဘလော့အရေးကြီးလဲဆိုလို့ရှိရင်မြစ်အေရာနဲ့ပြည်ညမာဆိုတာခွဲခြားလို့မရပါဘူး။မြစ်အေရာထိခိုက်လို့ရှိရင်ပြည်ညမာလည်းထိခိုက်ပျက်စီးမှာပဲ။ဒါကြောင့်မလို့ဒီမြစ်စုံရေးကသာဟာဘယ်တော့မှပြန်စဖို့မတင်တော့ဘူး။ရာသီပတ်ပိခါရဖြစ်တယ်လို့ကျွန်တော်ကအဲ့လိုခံရတယ်။
ဒေါက်တာဒူးချာဟာဆိုရင်အရင်က KIO ကချင်လွတ်လပ်ရေးအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်။သမရဦးသိန်းစိန်ကတော့အချုပ်အခြာအာဏာကိုထိပါတဲ့ကိစ္စပြည်ထောင်စုမြန်မာနိုင်ငံတော်ကနေခွဲထွက်မယ်ဆိုတဲ့ကိစ္စနှစ်ရက်ကလွှဲရင်တခြားကိစ္စအလုံးကိုဆွေးနွေးဖို့တကားဖွင့်ထားပါတယ်လို့သူရဲ့မိန့်ကိုမှထည့်သွင်းပြောဆိုခဲ့တာပါ။အခုလိုနိုင်ငံရေးပါတီတွေနဲ့သမရဦးသိန်းစိန်တွေ့ဆုံမှုဟာကြားပြတ်ရွေးကောက်ပွဲနီးကပ်လာချိန်မှာဖြစ်လာတာမို့ဒီအပေါ်မှာနိုင်ငံရေးပါတီတွေဘက်ကရောဘလို့သဘောထားပါလဲဆိုတာကိုဒီမိုကရက်တစ်ပါတီမြန်မာကဒေါ်ချူချူကျော်ငင်းကအခုလိုပြောပါတယ
်။ချက်ပြဲရွေးကောက်ပွဲနီးလို့ပဲတွေ့သလားလို့အန်တရာမထင်ပါဘူး။အန်တီစိတ်ထင်မှာတော့ခုလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနော်အခြေခံဥပဒေကိုပြောင်းတာမပြောင်းတာလဲပါမှာပေါ့။နောက်ပြီးတော့ရွေးကောက်ပွဲနီးတာလဲပါမှာပေါ့။ပြီးတော့ဒီပါတီတွေရဲ့ပြောတဲ့ပါတီတွေကလာတဲ့အတန်ပေါ့နော်။ voice of our parties ကိုလည်းသူကြားကျင်တယ်လို့ထင်ပါတယ်။အန်ဒီရိုအနေနဲ့လည်းမြင်ရတယ်တွေ့ရတယ်။ဒီသမရာကြီးကပြောတာဆိုတာကိုလည်းကြည့်ပြီးတော့အန်ဒီရိုနေတော့သဘောကျပါတယ်
။သမရာဦးသိန်းစိန်နဲ့နိုင်ငံရေးပါတီ62ပါတီတို့ကကိုယ်စားလှယ်တွေရန်ကုန်မြို့မှာဒီကနေ့တွေ့ဆုံကြတာမှာတော့ရွေးကောက်ပွဲကော်မရှင်ကအဖွဲ့ဝင်တွေပြည်ထောင်စုဝန်ကြီးတွေလည်းပါဝင်တက်ရောက်ခဲ့ကြပါတယ်ရှင်။